2016 အောက်တိုဘာလ တုန်းက ရခိုင်ပြည်နယ် မောင်တောခရိုင်နယ်က နေချောင်းစခန်းတွေ ပေါ် တိုက်ခိုက်ခဲ့တဲ့ ရိုဟင်ဂျာ တောင်ကျန်သူတွေက ရိုဟင်ဂျာ တွေ ပေါ် ဒေါင်ဆန်းစုကြည် က အကာအကွယ် မပေးရင် ဆက်လက် တိုက်ပွဲ ဝင်သွားမှာ ဖြစ်တယ် လို့ ပြောပါတယ် ရိုဟင်ဂျာ တွေ ရဲ့ အခွင့် အရေးကို မပေးဘဲ ထောင်နဲ့ချီ တေဆုံးကြရမယ် ဆိုရင် အသက် အသေးခံဖို့ အဆင်သင့်မယ် လို့ Aragon Rohingya Salvation အဖွဲ့က တမ်မှုကြီး Atta Ula နဲ့ Writers သတင်းဌာန တီးတန့် မေးမြန်းကမ်းမှာ ပြောကြားခဲ့တာပါ online မှာက တဆင့်ရုပ်သံမေးမြန်းကမ်းမှာ သူတို့အဖွဲ့ ဘယ် နေရာမှာလဲ ဆိုတာကို Atta Ula က ပြောကြားခြင်းမရှိသလို နိုင်ငံသားက IS စစ်သွေးကြွအဖွဲ့နဲ့ ဆက်ဆက်မှုမရှိဘူးလို့ လည်း ညှဉ်းဆန်ခဲ့ပါတယ် Rohingya တွေ အပေါ် စစ်တပ်က ရရက်ဆက်ဆက် လုပ်နေတာကို Nobel ညဉ့်ညဉ့်ရေးဆုရှင် ဒေါက်ဆန်းစုကြည် ကတခုခုပြော တခုခုလုပ်တဲ့နယ်လို့ သူက ဆိုပါတယ် နေကြောင်စခန်းတွေ တိုက်ခိုက်ခံရပြီး လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ နယ်မြေရှင်းလင်းမှုအတွင် Rohingya တွေ အပေါ် အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေ မတိုင်းကျင့်မှုတွေ အပါအဝင် စိုးစိုးဝါဝါလူခွေရေးချိုးဖောက်မှုတွေ လုပ်ခဲ့တယ်လို့ မကြာခင်ကပဲ ကုလသမဂ္ဂထုတ်ပြန်တဲ့ အစီရင်ခံစာထဲမှာ ဖော်ပြထားပါတယ် လူခွေရေးချိုးဖောက်ခဲ့တဲ့ဆိုတဲ့ နေရာတွေစီကို VOA မြန်မာပိုင်းသတင်းတောက် အပါအဝင် သတင်းတောက်အယောက် 20 လောက် လောလောဆယ် တွားရောက်လေ့လာနေကြပါတယ် အဲ့ဒီမှာ အာဓမ္မပြုချင်းခံခဲ့ရတဲ့ဆိုတဲ့ အမျိုးသမီးတချို့ကို သတင်းတောက်တွေ တွေးဆုံမေးမြန်းခွင့်ရခဲ့ပြီးတဲ့နောက် သူတို့အမှုဖွင့်နိုင်ဖို့ ဒေသခံရဲတပ်ဖွဲ့ကစီစဉ်ပေးခဲ့တယ် လို့ ရခိုင်ပြည်နယ်မှာရောက်နေတဲ့ VOA သတင်းတောက်ကပြောပါတယ် အကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့တဲ့နေရာတွေမှာ လုံခြုံရေးအဖွဲ့တွေအပေါ်တိုင်တန်းမှုပေါင်း 20 လောက်ရှိခဲ့ပြီးတော့တချို့ကလိင်ညာလုံးကျန်တိုင်တန်းမှုတွေဖြစ်တယ်လို့ ရခိုင်ပြည်နယ်ရဲမှုကြီးကသတင်းတောက်တွေကိုပြောပါတယ်ဒါအပြင် လုံခြုံရေးဆောင်ရွက်စဉ်ကစီကံဖောက်ဖျက်မှု ကျင်းဝတ်မနာခံမှုတို့ကြောင့်စစ်တပ်နဲ့ရဲတပ်ဖွဲ့ကတပ်ဖွဲ့ဝင် စုစုပေါင်း 20 ကိုလည်းဥပဒေအရအရေးယူထားတယ်လို့ရဲမှုကြီးသူရဦးဆန်းလွင်ကပြောပါတယ်ရှင်